တရုတ်နိုင်ငံထုတ်တရားမဝင်ကိုဗစ်ရောဂါကာဝယ်ဆေးတွေမြန်မာနိုင်ငံဈေးကွက်ထဲရောက်မလာအောင်စောင့်ကြည့်စစ်ဆေးဖို့ကျန်းမာရေးဝန်ကြီးဌာနကပြင်ဆင်နေတဲ့အကြောင်းပြောပြပါမယ်။ကျွန်တော်ကတော့ဇော်ထပ်ပါ။တရုတ်နိုင်ငံထုတ်ကိုဗစ်ရောဂါကာဝယ်ဆေးရောင်းချတဲ့ကြော်ညာတွေလူမှုကွန်ရက်နဲ့ပြင်ပဆေးဆိုင်တွေမှာအခုတလောပြန့်နှံ့လာပြီးနောက်ပိုင်းမြန်မာနိုင်ငံဈေးကွက်ထဲရောက်မလာအောင်ကာဝယ်ဖို့ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကတိုင်းနယ်ပြည်နယ်တွေကိုညွှန်ကြားလိုက်တာပါ။တရုတ်နိုင်ငံထုတ်ကိုဗစ်ကာဝယ်ဆေးတွေဟာကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ရဲ့အာမခံချက်မရှိတဲ့အတွက်တရားဝင်မှုမရှိရကြောင်းမြန်မာနိုင်ငံဈေးကွက်ထဲရောက်လာမယ့်အန္တရာယ်ကိုသတိထားဖို့လိုတဲ့အကြောင်းအစားအသောက်နဲ့ဆေးဝါးကုတ်ကဲဌာန FDA ပြောခွင့်ရတဲ့ဦးဖြစ်သူစကိုင်းတိုင်းတိုင်းဦးစီးမှုဒေါက်တာထွန်းလင်းအောင်က VOA ကိုပြောပါတယ
်။အဓိကအဲ့ဒါကျွန်တော်တို့ကတရားမဝင်ဘူး။တရားမဝင်ဖြစ်ပဲကျွန်တော်တို့သတ်မှတ်ထားတယ်။အဓိက WHO မှတရားကိုလက်မှတ်မခံနေရဘူး။တကယ်ဒီဆေးကဟိုလက်ခံနိုင်တဲ့အတိုင်းသာရှိတယ်ဆိုရင်ညာအဲ့ဒါဆိုရင်ဘာဖြစ်ပြောဟိုတရားဝင် WHO မှာသူတို့အစစ်ဆေးခံပြီးတော့မှဟုတ်လားဟိုလိပ်စာမှာဆိုင်းအောင်လာတွေ့တယ်နောက်တစ်ခုက volunteer နဲ့အရင်ဖြစ်တယ်ဆစ်ပြီးတော့မှတခါလူတကယ်သူလူနာတွေနဲ့ဆန့်ကြည့်ရပေါ့နော်တော့မှအဲ့လိုအစစ်အစစ်နေ trial လုပ်ကြည့်လို့ okay တယ်ဆိုမှ WHO ကလည်းခွင့်ပြုပါလေအဲ့လိုခွင့်ပြုပြီးဆိုမှဒီဆေးရတကယ်ကို successful ဖြစ်တယ်တကယ်လည်း apply လုပ်လို့ရတယ်သုံးလို့ရတယ်ဆိုတဲ့အနေအထားမျိုးကိုသူ launch လုပ်လိမ့်မယ်အဲ့ခါကျမှကျွန်တော်တို့သုံးရဲပါလေခုကကျတော့ကျွန်တော်တို့နိုင်ငံကိုငယ်နိုင်ပေါ့ဗျာငယ်နိုင်ကိုအဲ့သဘောတရားမျိုးနဲ့လာပြီးတော့အဲ့လိုလုပ်လို့မရဘူးလို့ထင်တယ်ကျွန်တော်တို့
ဈေးကွက်ထဲမှာပြန့်နှံ့နေရရှိမရှိစုံစမ်းပေးဖို့ပြည်내နဲ့တိုင်းအားလုံးကိုကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကအကြောင်းကြားထားပြီးစကိုင်းတိုင်းကတော့မနက်ဖြန်စစ်ဆေးရေးစလုပ်မှာဖြစ်ပါတယ်ဈေးကွက်ထဲရောက်နေတဲ့တရုတ်နိုင်ငံထုတ်ကိုဗစ်ရောဂါကာဝယ်ဆေးတစ်မျိုးရဲ့တန်ဖိုးဟာပြန်မြတရုတ်ယွမ်ငွေ600ဝန်းကျင်မြန်မာငွေနဲ့ဆိုရင်3000ကျော်ရှိပါတယ်အမေရိကန်အပါဝင်နိုင်ငံကြီးအတော်များများမှလူနဲ့စမ်းသပ်တဲ့အထိကိုဗစ်ရောဂါကာဝယ်ဆေးထုတ်လုပ်ဖို့ကြိုးစားနေကြပေမယ့်စမ်းသပ်မှုတွေနောက်ဆုံးအဆင့်မရောက်သေးဘူးလို့ဒေါက်တာထွန်းလင်းအောင်ကစက်ပြောပါတယ်
။ဆေးရုပ်ကထုတ်တဲ့ဆေးကြီးဘရစ်ဆိုလည်းပြီးမှပြင်ထားသေးသလိုဆန်နဲ့ရုရှားတို့ကိုရီးယားတို့အိန္ဒိယတို့ထုတ်နေကြတယ်သူတို့လည်း research မှာက phase 3အဆင့်လောက်ပဲရှိတယ် phase 4မရောက်သေးဘူး။စမ်းသပ်စေကာလာဖြစ်တဲ့အတွက်ကြောင့်မလို့ဒေနိုင်ငံမှာအခုချိန်ကြီးကတော့အောင်မြင်တဲ့ကာဝယ်ဆေးမထုတ်နိုင်ဘူး။
စက်တင်ဘာ26ရက်တရုတ်နိုင်ငံသားဝင်ကြီးမစ္စတာဝမ်ဤတဘာပတိအနေနဲ့ဦးဆောင်ခဲ့တဲ့ဆင်းရဲနွမ်းပါမှုပပျောက်ရေးနဲ့ဖွံ့ဖြိုးဆဲနိုင်ငံများပူးပေါင်းဆောင်ရွက်ရေးအစဉ်မြင့်အစည်းအဝေးကိုအပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးဝင်ကြီးဌာနပြည်အောင်စုဝင်ကြီးဦးကျော်တင်ကလည်းအွန်လိုင်းကနေတက်ရောက်ခဲ့ပါတယ်။ဒီအစည်းအဝေးမှာကမ္ဘာပြည်သူတွေအသုံးပြုနိုင်မယ့်ကာဝယ်ဆေးအဖြစ်ဖြန့်ဝေပေးဖို့တရုတ်နိုင်ငံရဲ့ဆုံးဖြတ်ချက်ကိုကြိုဆိုကြောင်းနဲ့ဒီဆေးကိုဈေးတတတနဲ့စောစောစီးစီးရဖို့အတွက်တရုတ်နိုင်ငံကိုမေတ္တာရပ်ခံထားပါတယ်။မကြသေးခင်ကမြန်မာနိုင်ငံခီးစဉ်အတွင်းမြန်မာအစိုးရအစ်မြင့်ခေါင်းဆောင်တွေနဲ့တွေ့ဆုံခဲ့တယ်။တရုတ်နိုင်ငံသားရဲ့ဝန်ကြီးဝမ်ယီကတော့ကိုဗစ်ရောဂါကာဝယ်ဆေးအစောဆုံးထောက်ပံ့ပေးဖို့ဆန္ဒရှိကြောင်းလည်းပြောဆိုထားပါတယ်။ကျွန်တော်ကတော့ဇော်ထပ်ပါရန်ကုန်ကနေပြပို့တာဖြစ်ပါတယ်။